ရှင်ဟောင်းပုဂံဘုရားစီတီတွင်ရေရှည်တည်တံ့ရေးအတွက်ဘုရားဘော်ကိုတက်ရောက်တာတွေကိုရေရှည်ခွင့်ပြုဖို့မတင့်တော့ဘူးလို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောဆိုပါရယ်ရှင်ဟောင်းပုဂံဘုရားစီတီပထိုးတွေရေရှည်တည်တံ့ရေးအတွက်ကြီးထွားအပ်တဲ့တွေကိုပုဂံဘုရားဘော်တက်တာတွေကိုကန့်တတာအပါဝင်ဆောင်ရွက်ရှောင်ရွက်တွေကိုလည်းမူကျန်းပြုစုနေပြီဖြစ်ပါရယ်ဒီဆောင်ရွက်ချက်ကြောင့်ကြီးထွားလုပ်ငန်းပေါ်တက်ရောက်မှုတွေရှိလာနိုင်သလားဆိုတာကိုမှတ်သိယူထိုက်ကစူးစီးတင်ပြထားပါရယ်ရှင်
ပကံဒေတာငလျင်တန်တင့်ပြီးနောက်ပိုင်းပထမဆုံးအကျင့်ဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အင်္ဂါနေ့မှာပကံကိုရောက်ရှိပါတယ်ရှေဟောင်းဖျားစီတီပထိုးတွေအပါအဝင်ပကံဒေတာရေရှည်တည်တံ့ရေးအတွက်ဖျားတွေဘော်ကိုလူတွေတက်ရောက်ခွင့်ရေရှည်ခွင့်မပြုသင့်တော့ဘူးလို့ထောင်ဆန်းစုကြည်ကပြောဆိုသွားပါတယ်ဒီ
ပထိုးပေါ်နေတာတက်တက်ပြီးတော့အများပြည်သူကအများအဲဒီစီးသွားနေတာတိတ်တိတ်ကြောက်ကြပါတယ်ဒီမှာလည်းဒီပထိုးတွေရက်စီးနေတယ်ရေရှည်မှာတော့ဆက်ပြီးတော့ခုပြေကိုကြာမှာမဟုတ်ပါဘူး။ဒါကြောင့်မလို့တခြားနေရာတွေဒီလောက်ကံနေသေးမှာတောင်ပေါင်းနေသေးမှာလုပ်ပေးမယ်ဆိုလို့ရှိရင်တော့ဒါကတက်တော်မယ်ဒီမှာလည်းမဆောက်ဘူး
။ငလျင်တန်တင့်ပြီးနောက်ပိုင်းပကံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့မြန်မာခီးသွွားလုပ်ငန်းကဏ္ဍတာဝန်ရှိသူတွေပူးပေါင်းပြီးဆောင်ရွက်ရှောင်ရွက်အချက်တွေကိုမူကျန်းရေးဆွဲနေပါတယ်။မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်အသင်းရဲ့ဥက္ကဋ္ဌဦးသက်လွင်တိုးကမူကျန်းရေးဆွဲနေတဲ့အခြေအနေကိုအခုလိုပြောပါတယ်
။အဲကျွန်တော်တို့လည်းမနေ့ကပုဂံမှာဟိုအဲဒီပုဂံ Heritage Management အစီအစဉ်တစ်ခုလုပ်ဖြစ်ပါတယ်ဒီ UNESCO တို့ဟိုဟာဂျာကာတို့နောက်ဒီကဟိုတယ်ကြီးတို့ရှေးအောင်သူစင်ကဟိုဦးစီးဌာနပုံကိုယ်တွေနဲ့ပကံ Aegis Trust ကအဲလူကြီးတွေနဲ့ပေါ့နော်ကျွန်တော်ကတော့ဟို MDF နဲ့ MTA ဟိုကျွန်တော်ခီးသွားလုပ်ငန်းရှင်များအသင်းအနေနဲ့ကျွန်တော်တို့တက်ရောက်ဆွေးနွေးပါတယ်အဲ့ဒီမှာလဲကျွန်တော်တို့ Master Plan နဲ့မှာဒါ Tourism Strategic Plan ပေါ့တကယ်လို့ရေရှည် Conservation လုပ်မယ်ဆိုရင်တော့ဒါတွေကိုဘယ်လိုဟိုကန့်သတ်ရမယ်ဆိုရယ် How ပေါ့နော်လုပ်ရမယ်ဆိုရယ်လုပ်ငန်းစဉ်တွေကိုကျွန်တော်တို့ချမှတ်ထားပါတယ်အဲ့ဒါတွေကကျွန်တော်တို့ကဒီတော့တွင်းမှာကျွန်တော်တို့အပိဓာတ် draft ဆွဲပြီးရင်တော့ကျွန်တော်တို့ဒီ master plan နဲ့မှာထည့်မယ်ပေါ့နော
်ပကံကိုအလဲပတ်လာရောက်သူကနှစ်စဉ်နှစ်သိန်းကျော်ရှိနေတာကြောင့်ပကံဖျားစီတီပထိုးတွေရေရှည်တည်တံ့ရေးအတွက်ဖျားပေါ်ကိုတက်ရောက်တာကန့်သတ်ဖို့တော့လိုတယ်လို့လဲခီးသွွားလုပ်ငန်းရှင်ဦးသက်လွင်တိုးကပြောပါတယ
်ဟုတ်ကဲ့ပါဒါကလည်းခုနပြောလို့ပေါ့ဟိုအချိန်တော့ကလည်းကျွန်တော်တို့တပ်ပြည်မျိုးဖျားဆိုကျွန်တော်တို့ဒါတက်ကြည့်ရတာပဲပလက်ကတိုင်းနဲ့အောင်တက်ပြီးတော့ကျွန်တော်တို့မှာဟိုအခမ်းအနားကြီးလုတ်ခဲ့မှုပါတယ်ပြီးခဲ့တဲ့နှစ်20လောက်ကပေါ့ဒါပေမဲ့နောက်တက်ခဲ့မှုနည်းသွားလို့ဒါကိုပိတ်လိုက်ပြီးဆိုတော့လေအခြားအစားထိုးရဲ့ဖျားတွေပေါ်လာတာပဲလေအဲဒါပေမဲ့အခုနောက်ပိုင်းတက်ရတဲ့ကိစ္စမှာလည်းခုနပြုပြင်းတော့ကျွန်တော်တို့နိုင်ငံသားတွေကတော့ဟိုသူကတချို့စီကန်းရှိတယ်ပေါ့တချို့တော့ဟို local tourist တွေကြတော့လေသူကအဲ့မှာဟိုအမိုက်ပစ်တာတွေတချို့ဟိုဟာမျိုးဖြစ်တာတွေပေါ့နော်ဒါဟိုကန့်သတ်ထားလိုက်တဲ့ကတော့ကောင်းပါလေဒါပေမဲ့အဲဟုတ်ပါတော့ဟိုအစားထိုးအနေနဲ့မလုပ်နိုင်မဲ့ဒီ facility တွေရှိနိုင်မဲ့ဆိုတာလဲတစ်ဖက်ကစဉ်းစားဖို့လိုတယ်
။ပကံဒေတာနေဝင်နေရွဲ့ရှုခင်းကမြမပကံဒေတာကိုခီးသည်တွေလာရောက်ဖို့အဓိကဆွဲဆောင်တဲ့အချက်ပါ။တကယ်လို့ဖျားရီဘော်ကနေပကံရဲ့နေဝင်နေရွဲ့ရှုခင်းတွေကိုကြည့်ခွင်ကန့်သတ်မယ်ဆိုရင်တော့ပကံရှုခင်းကိုကြည့်နိုင်မဲ့အစားထိုးအခင်းကျင်းတွေလုပ်ပေးဖို့လိုတယ်လို့လဲခီးသွွားလုပ်ငန်းရှင်တွေကထောက်ပြကြပါတယ်ရှင်။